ကဲ့ဒေါက်တာဟမင်းဦးခင်ဗျာကျွန်တော်တို့ဒီမကြာခင်ကမကွေးတိုင်း6မြို့ကရွာတရွာမှာပေါ့ဆရာရယ်ဒီပိုးသက်ဆေးကြပိုးသက်ဆေးပေါ့ဖွင့်တဲ့နေရာမှာဆေးပူးတွေကနေဆေးရည်မထွက်တဲ့အတွက်ပါဇက်နဲ့စုပ်ပြီးတော့ဖွင့်လိုက်တာကြောင့်ပိုးသက်ဆေးကဘိုက်ထဲဟိုပါရောက်သွားပြီးတော့တည်ဆုံးခဲ့ရတာမို့ဒီပိုးသက်ဆေးကြောင့်အန္တရာယ်ဖြစ်နေတဲ့အနေအထားတွေကမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာရယ
်လူတွေများပိုးသက်ဆေးလို့ကျွန်တော်နားလည်ထားတာကဟိုကျွတ်သက်ဆေးလို့ပိုးဟတ်တွေကြပိုးတွေဖြင်းနေပေါ့နော်ဒါတွေကိုသိအောင်တော့ဒီလေယာလုံးငန်းခွေမှာပြဖြက်ပိုးလို့ပြီးနံဖြက်ပိုးလို့ဒီလိုပိုးစီကိုကျွန်တော်သိအောင်ထုတ်လုပ်ထားတဲ့ဆေးပေါ့နော်အဲအိမ်ထဲမှာပိတ်လုံးဝစားပါဗျာအဝယ်စားတွေပိုးမုံရအောင်ပေါ့နော်ဒါတွေကပိုးသက်ဆေးတွေပဲဒီပိုးသက်ဆေးတွေပါလူတွေကိုအဆိပ်တွေဖြစ်စေတယ်အဲ့တော့ပိုးသက်ဆေးတွေကတော့လေပဲကောင်းကောင်းတက်ပြီးတော့သိချာပိတ်ထားတယ်တစ်ကဘာလုံးမှာကဘာကျမ်းမာရေးဖွဲ့ကခံမှန်းထားတာတနည်းကိုပိုးသက်ဆေးကြောင့်အဆိပ်ဖြစ်တဲ့ကျန်တာပေါင်း3000လောက်ရှိတယ်ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာလည်းတစ်စုံတရာတော့ဖြစ်နေမဲ့အနေထားရှိတာပေါ့
ဆက်ပါတယ်မှန်ပါတယ
်ဟုတ်ကဲ့ပိုးသက်ဆေးကိုပေါ့နော်စကိုင်းတွေတဲ့နေရာမှာမတော်တဆဘလူနီးရည်နဲ့ကင်တွေလို့ရှိရင်ဘလောက်ပမာဏဖြစ်သွားလို့ရှိရင်ခုလိုမျိုးသေစီလောက်တဲ့အထိအန္တရာယ်ရှိနိုင်တယ်
အဲ့ဒီပိုးသက်ဆေးမှာထုတ်ပြီဆိုရဲက3ပြည့်လက္ခဏာလေးထားထားရတယ်ဗျာဟိုမှာတိန်ကြားပေါ့ဗျာအန္တရာယ်ရှိသည်ပေါ့အရိုးကောင်းလေးနဲ့ပြီးရနေပြီလက်ခံရိုးလေးနှစ်ခုကိုချိန်ထားတယ် cross လေးလောက်ထားတာပေါ့ဗျာအဲ့ဒီလိုတိန်ကြားဆိုင်ပါလို့ရှိရင်ဒီပိုးသက်ဆေးဟာတစ်ဆက်နှစ်ဆက်ကနေပြီးတော့တစ်ဖက်ရည်ဆုံးတစ်စုံပမာဏကိုခန္ဓာထဲရောက်သွားရင်ပြေးနိုင်တယ်နောက်ထပ် warning sign ပေါ့ဒါ3ပြည့်ချက်ပေါ့အနည်းရောင်နဲ့ပြထားရမယ်အဲ့ဒါကလက်ဖက်ရည်စုံတစ်စုံကနေပြီးတော့ခမင်းစာသပွဲစုံတစ်စုံအထိတောက်ပြီးလို့ရှိရင်တို့မကိုခန္ဓာလေးရောက်သွားခဲ့ပြီဖြစ်တော့သိစေနိုင်တယ်။နောက်ဆုံးတစ်ချက်ကတော့ caution လို့ခေါ်တာပေါ့စင်ကျင်ရံပေါ့။အဲ့ဒါကတော့တအောင်စနေပြီးတော့တပိုက်ပေါ့နော်။အဲ့ဒါပြဿနာရောက်သွားရင်တို့မကိုခန္ဓာလေးရောက်သွားရင်သိစေနိုင်တယ
်။ဟုတ်ကဲ့ဆရာ။ပိုးသက်စီရီယာဒီနောက်ထပ်ရောအန္တရာယ်ပေးနိုင်တဲ့အနေအထားလေးရှိသေးလား
။ကိုခန္ဓာရဲ့ကိရိယာပေါ့လေ။ဒီပြားပေါ်မှာစုပ်သွားတာလေးရှိတယ်။ပြဿနာထဲဝင်မှာမဟုတ်ဘူးလေ။ရှူရှက်လိုက်လို့အသက်ရှူလိုက်ကြောင်းလည်းရောက်သွားတယ်။အသက်ရှူအဲကြောင်တွေပိတ်ဆို့ပြီးတော့အသက်ရှူမဝရဖြစ်လာတယ်။အဲတော့မျက်လုံးထဲဝင်တယ်။မျက်လုံးထဲမှာဟာလေးရောင်ကိုင်းလာတယ်။မျက်လုံးကိုစားတယ်။တက်တာချက်တာလည်းရှိရ။အဲ့တော့ခုနကကိုခန္ဓာမှာအရေးပြားပေါ်မှာလက်ဖြံပေါ်မှာထိမိရဆိုလို့ရှိရင်လက်ဖြံကတက်လို့ထားလို့ရှိရင်တော့မျက်စိတွေကိုဝင်သွားလို့ရှိရင်လေးစားလောက်အန္တရာယ်ရှိနိုင်တယ်။အဲ့ကနားရဲဆို၅စားပါပဲအဲ့ဒီကနေမှကျွန်တော်ဘိုက်ကိုဆို၂စားပြီးတော့မှကျွန်တော်လိန်အင်ကတတ်တက်လေကိုဒီပိုးသက်စီတွေထိမိလို့ရှိရင်၁၂စားတော့ကိုခန္ဓာကနေစုပ်သွားတယ်လို့ပြောတယ်အဲ့ပိုးသက်စီကိုနေ့စဉ်နေ့စဉ်ကင်တွယ်နေတဲ့လူတွေဟာချက်ချင်းအဆိပ်တင်တာမဖြစ်စီဘူးနဲ့နာတာရှိအဆိပ်တင်တာမျိုးဖြစ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအဆိပ်တင်ပြီဆိုလို့ရှိရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲ
ဆရာကရုပ်ပြရဲ့ပါးစပ်ထဲဝင်သွားတယ်ဆိုရပါလို့ဒါကလက်တလုံးကျွန်တော်အဆိပ်မိတာပေါ့ဘာသာရေးဝင်သွားလဲဆိုရင်ပိုက်အောင်မယ်ကောင်းမှုမယ်ကောင်းကြိုက်မယ်ပြုတ်မယ်အာမယ်မျက်စုံနဲ့ဝင်တယ်ဆိုရင်မျက်လုံးမှာတူညီနေခါလေးဝေဝါးသွားမယ်ဒါကအသက်ရှူလမ်းကြောင်းနဲ့ဆိုကုန်တာအသက်ရှူချက်မယ်နောက်ဆုံးသတိလင့်မော်သွားမယ်ပေါ့ဒါတွေကရုပ်ဖြစ်ဖြစ်မျက်ရည်ကျတယ်ပြည်ရည်ကျတယ်ဆိုတာမျိုးတွေကစောင့်တော့တကယ်အင်းကြီးကျင်းသွားတာမျိုးတွေဒါကလက်တလောအစိတ်ကြီးတာအဲ့လိုမဟုတ်ဘဲနဲ့နေ့စဉ်ပုသက်စီကိုကင်တွယ်ရောင်းချနေတဲ့လူတွေဒီပုသက်စီနဲ့လိုက်ပြီးဖျန်းပေးနေအများတန်းလုပ်ပေးနေတယ်အဲ့လူတွေကရေရှည်ပေါ့တစ်နှစ်မှာရက်100လောက်ဒီပိုးသက်ဆေးနဲ့နေ့စဉ်ထိတွေ့နေမှာဆိုရင်တော့မှသူတို့ကနာတာရှည်ဆိုတော့အဆိပ်တင်တဲ့လက္ခဏာတွေရနေတယ်အဲ့ဒါလူတွေမသိဘူးပေါ့နာတာရှည်အဲ့ဒါဘာလို့ဖြစ်လာနိုင်လဲဆိုလို့ချင်းသူတို့ရဲ့မှတ်ဉာဏ်တွေမိလာတာမျိုးတွေနောက်တော့လင်ဖိုမာလို့ခေါ်တဲ့အခြေခံစာတွေဖြစ်လာတယ်လူကီမီးယားလို့ခေါ်တဲ့သွေးကင်စာတွေဖြစ်နိုင်တယ်အဲ့ဒီလူတွေရဲ့မွေးလာတဲ့ကလေးတွေကမွေးရပါချွင်းချက်ကလေးတွေနဲ့ပါလာတယ်ကလေးအသေးလေးတွေမွေးရရင်လည်းဖြစ်လာနိုင်တယ်ပေါ့အဲ့ဒီကနေပြီးတော့ကြောက်ကင်စာအုံနောက်ကင်စာစီကင်စာရင်နာကင်စာအဲ့လိုဖြစ်တာတွေအဖေးပျက်စီးတာတွေကျွန်တော်တွေ့လာတယ်နောက်ဆုံးဘယ်လောက်ထိလဲဆိုရှင်စီချူယောဂဖြစ်ဖို့တော့မှ12ဆပါတယ်လို့သူတွေကလည်းတွေ့ရှိလာတယ
်ဟုတ်ကဲ့ဆရာအကာအကွယ်နိုင်ဖို့ဆိုလို့ရှင်ဘယ်လိုအကျံပေးနိုင်လဲ
အကောင်းဆုံးကတော့ပုသက်စီရဲ့အပေါ်မှာလေဘယ်တက်ထားတာပေါ့ကျွန်တော်ကြည့်ရမှာပေါ့နော်ဒီလေဘယ်ဟာ danger လားခုနဆိုတဲ့ warning လား caution လားပေါ့သူ့ရဲ့ဟိုလက္ခဏာလေးတွေဒီရုပ်ကလေးတွေပုံမှန်မူတည်ပြီးတော့အဲ့ဒါကိုကျွန်တော်ကြည့်ထားသိအေးကြည့်တယ်ပေါ့နောက်ဒီပုသက်စီကိုတူလောင်တာပေါ့ကင်တွေပြီးလက်ကံလေးကိုဒီမူလေးကိုအကောင်းကောင်းမဖုံးလိုက်ဘူးတခါကျစပွဲပေါ်တင်ထားလိုက်မယ်ခမင်းစားစပွဲပေါ်တင်ထားလိုက်မယ်တခါကျရင်ဆေးဝါးထားတဲ့ဆင်လေးပုံမှန်တင်ထားလိုက်မယ်အဲ့လိုမျိုးဆိုရင်တော့နောက်တစ်ခါကံသုံးတဲ့ခါမှာဒုက္ခရောက်ပြီသုံးလို့ရှိရင်လည်းကိုမသိတဲ့အချိန်မှာဖုံးမှာပွင့်နေမယ်လွင့်နေမယ်ကလေးငယ်တဲ့ကကင်တွေသွားမယ်ဆိုရင်ခုနပါစက်ထဲမူနေတာမှလက်မှထိတယ်ဒါပေမဲ့ပုသက်စီကင်တွေမယ်ဆိုလို့ရှိရင်အမျိုးသားတွေဆိုလို့ရှိရင်ဒီလေးငါနေရာမှာကာဝယ်ထားပါလက်မောင်းနေရာမျက်နှာနေရာဥကောင်းကောင်းလက်တွေကိုလက်အိတ်တွေပါရွှတ်ပြီးတော့ကင်တွေရမယ်မျိုးတွေရှိပါတယ်တော့အဆိုးရတာဥပဒေတွေပေါ့နော်ဒီနေရာဟာပုသက်စီတွေထိနေတဲ့နေရာဖြစ်တယ်သွားတဲ့အခါမှာဘလိုဘလိုတတိထားတာပေါ့နောက်ကဒီပုသက်စီကင်ထားတဲ့လက်ကိုသိချဆေးရမယ်မဆေးဘဲနဲ့အဲ့ဒီလက်ကနေပဲဆေးလိတော့မယ်ဆိုကြပါစို့အစားတော့ကင်ဒီပုသက်စီကနည်းဝင်သွားလိုက်မယ
်ဟုတ်ကဲ့ဆရာကလေးငယ်တွေဆိုရင်တို့ရဲ့ခန္ဓာကိုယ်ပမာဏကသေးငယ်တဲ့ဒီပုသက်စီအစိမ့်နည်းနည်းထိုံနဲ့ ကြီးကြီးမားမားဖြစ်နိုင်တဲ့အတွက်သူတို့အတွက်ကအကြံပေးနိုင်တယ်ရှိလား
အကောင်းဆုံးကတော့လူကြီးတွေကတောင်းအပ်ချင်တာပေါ့နော်ခုတော့ကဆိုလို့ရှိရင်ပူဇော်စီကိုကင်ထားတဲ့လက်နဲ့မိခင်ကလက်မစည်းလိုက်ဘူးအဲ့ဒါကိုနှုတ်လှမ်းပြီးတော့ကလင်းကိုတက်လိုက်တယ်ဒီကလေးပမာဏသေးသေးလေးကဒီနှုတ်ဆုပ်ပြီးတော့တည်သွားတာမျိုးရှိတာပေါ့နော်အဲ့တော့ကလေးတွေရေပြားမျက်နှာပြင်အေရီယာလည်းလူကြီးတဲ့အများကြီးနေတယ်အဲ့ဒီတော့ကျွန်တော်ကကလေးကိုခြိလိုက်တာမှလိုက်တာကလေးကတော့ကိုယ်ခန္ဓာမှာထိသွားပြီပါဇက်တဲ့ဝင်မယ်လေဒီအစိတ်ကသူ့ကိုယ်ကိုယ်ခန္ဓာမှာရှိနေတယ်အရေပြားကနေစဝင်သွားမယ်နောက်ပိုင်းဒီလက်ကရှိအစိတ်တင်တဲ့ကလေးကတက်ချချက်တာတွေရှိတယ်အဲ့တော့ကလေးတင်ငယ်တွေကိုမှားပြီးတော့ဒီပလင်းတွေကိုစီပလင်းတို့အားစေးတို့ထင်မသွားအောင်လေကျွန်တော်ကအတိထားဖို့ကြိုးတယ်တိထားဖို့ပုဒ်သီဆိုတာသူ့ရဲ့ပုဒ်သီကွန်တိန်နာသူ့ဘူးထဲမှာပဲထားရတယ်တခြားဘူးတူတူပြောင်းမထည့်အောင်အချို့ကနောက်တစ်ခုပြန်ထည့်ချင်းရတဲ့နောက်တစ်နေရာမှာမလုံခြုံတော့ဘူးကလေးတွေတော့စီပလင်းတွေပြောင်းထည့်တာမျိုးတွေစီပလင်းနဲ့အလားတန်ဆိုအစားတော့ရေခွက်နဲ့အလားတန်ပြီးလည်းခွက်တွေထဲမှာသွားထည့်တာသူ့ပြည့်ကလေးတွေကရေခွက်အောင်မျိုးတောက်လိုက်တာမျိုးတွေလည်းဖြစ်နိုင်တာပေါ့အဲ့ဒီကကျွန်တော်ကအစိတ်မှန်လူကသိနေဆိုလို့ရှိရင်ဒါတွေကိုကလေးတွေနဲ့ဝေဝေးထားဖို့လိုပါတယ
်ဟုတ်ကဲ့တကယ်လို့ဒီပုသက်စီနဲ့အလားထင်မိတော့ဆွဲမိခဲ့တယ်ဆိုလို့ရှိရင်ကုသမှုအနေနဲ့ရော
ပုသက်စီတစ်ခုနဲ့တစ်ခုအစိတ်စိတ်ပုံရမတူဘူးဗျာဘာလို့လဲကြောင့်ပုသက်စီပုံမှာပူတည်ပြီးတော့ကျွန်တော်ကစိတ်ဝင်တင်ပြီးပူသားရတာအစာရင်ဆေးမယ်ဆိုရင်တော့ကျွန်တော်ပတ်သက်သေးကိုပိုက်ကြီးထည့်ပြီးတော့ကတော်ကြီးနဲ့ထည့်ပြီးတော့အစာရင်ကိုဆေးပြရတာပေါ့ဆေးလိုက်နေပေါ့နော်အဲ့ဒါကချက်ချင်းလက်ငင်ဖြစ်တဲ့ဥစ္စာမျိုးကိုကျွန်တော်လုပ်လို့ရတယ်ကြာသွားမှအားဆုံးမရဘူးခုနသွေးထဲမှာအဆိပ်တင်နေပြီဆိုတော့ဒါလည်းကျွန်တော်တော်တော်နဲ့မလွယ်နိုင်ပါဘူးအဲကြောင့်ဒါဒီအခုကကျွန်တော်တက်ကြောနဲ့ဆေးအောင်နေနဲ့တကယ်ကိုမြို့နယ်ဆေးအောင်ဆင်တာမဟုတ်ဘဲနဲ့ချုပ်နိုင်ငံတွေမှာဆိုရင် poison center ဆိုပြီးတော့ဖွင့်ထားတယ်အစိတ်ကိုကုသတဲ့သတ္တခါလာတွေပေါ့ကျွန်တော်နိုင်ငံမှာတော့နေရာအနှံပြားကျွန်တော် poison center တွေမထောင်ပြနိုင်သေးဘူးရန်ကုန်နဲ့မင်္ဂလိပါတော့ရှိတယ်
โอเคကျေးဇူးအများကြီးတင်ပါတယ်ဆရာ